တမရယူကောက်ဝဲကျင်းပဖို့တစ်နှစ်သာလိုတော့တဲ့အမေရိကန်ပြည်ထောင်စုမှာမနေ့ကနိုဝင်ဘာ9ရက်နေ့မှာကျင်းပတဲ့ပြည်내ယူကောက်ပွဲတွေမှာဒီမိုကရက်တွေနဲ့တရားဝင်ကိုယ်ဝင်ဖျက်ချခွင့်အတွက်လှုံ့ဆော်သူတွေကပြည်내အများအပြားမှာဆက်တိုက်နိုင်ရရှိနေပါတယ်။အိုဟိုင်းယိုပြည်내မှာတော့ကိုယ်ဝင်ဖျက်ချခွင့်နဲ့မျိုးပွားမှုဆိုင်ရာကျန်းမာရေးစောင့်ရှောက်မှုပုံစံတွေရရှိစေမဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြင်ဆင်ချက်တရက်ကိုလည်းအတည်ပြုနိုင်ခဲ့ပါတယ်။အိုဟိုင်းယိုပြည်내ဟာကိုယ်ဝင်ဖျက်ချခွင့်ကိုတားမြစ်ထားတဲ့ပြည်내တွေထဲကတစ်ခုလည်းဖြစ်ပါတယ်။အိုဟိုင်းယိုပြည်내မတိုင်ခင်ကတော့ကယ်လီဖိုးနီးယားခန်ဆက်ခန်တက်ကီမီချီဂန်မွန်တာနာနဲ့ဗာမော့အပါအဝင်အခြားပြည်내အများအပြားမှာကိုယ်ဝင်ဖျက်ချခွင့်ကိုတားမြစ်ဖို့မနစ်ကလေးကစတင်လှုပ်ဆောင်ခဲ့ကြတာပါခန်တက်ကီပြည်내မှာတော့ဒီမိုကရက်ပါတီကပြည်내အုပ်ချုပ်ရေးမှူးအန်တီဘီရှီယာကပြန်လည်ရွေးကောက်ခံရပြီးတော့မစ္စစ်ပီပြည်내မှာတော့ရီပပ်ဘလစ်ကန်ပြည်내အုပ်ချုပ်ရေးမှူးတေရစ်ကဒီမိုကရက်တစ်တဦးဖြစ်တဲ့ဘရန်ဒန်ပရက်စလီကိုအနိုင်ရရှိခဲ့ပါတယ်ဗာဂျီးနီးယားပြည်내မှာတော့ဒီမိုကရက်ပါတီကအထက်နဲ့အောက်လွှတ်တော်နှစ်ရစလုံးမှာအနိုင်ရလိုက်တဲ့အတွက် Republican ပြည်내အုပ်ချုပ်ရေးမှူး Glenn Rankin ရဲ့ပြည်내လွှတ်တော်တစ်ခုလုံးကို Republican Party တွေကထိန်းချုပ်လိုက်တဲ့ထိန်းချုပ်လို့တဲ့အစီအစဉ်ကပြတ်သွားခဲ့ရပါတယ်။2024ရွေးကောက်ပွဲမှာ American အောက်လွှတ်တော်မှာအမတ်နေရာ435နေရာနဲ့အထက်လွှတ်တော်က33နေရာအတွက်ရေးချွဲသွားမှာလည်းဖြစ်ပါရဲ့ရှင်။